ဒီခိုင်ပြည်နယ်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်15ဦးကိုအမ်းမြို့နယ်တွေကဆက်စီကြီးရအုပ်စုအတွင်းမှာရဲကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရတဲ့မွတ်စလင်တွေဟာစစ်တွေနဲ့ဗူဒီတော်မျိုးနယ်တို့ကဖြစ်ပြီးတော့တောလန်းကနေရန်ကုန်ကိုသွားတာဖြစ်တယ်လို့လည်းအမ်းမြို့မှာစုခမ်းမှုကပြောပါတယ်။လက်ရှိမှာတော့ဖမ်းဆီးထားတဲ့သူတွေကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစီကိုလွှဲထားတယ်လို့ပြောပါတယ်။ဒီကြောင်ပြေဆုံးကိုရန်ကုန်ကလာတဲ့တရင်ပေါ်မှာခြေခံပြီးတော့ကိုကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီခိုင်ကြီးနယ်အတွင်းကအသွာလာကန့်သက်ခံထားရတဲ့မွတ်စလင်တွေဟာနှစ်စဉ်ပွန်လင်းရာတီရောက်လာပြီးဆိုရင်အလောက်ကန်အခွင့်အလမ်းတွေရှာဖို့ရန်ကုန်အပါအဝင်တခြားပြည်ပနိုင်ငံတွေစီထွက်ဖို့စူးစမ်းကြလိမ့်ရှိပါတယ်။အဲဒီလိုထွက်ဖို့စူးစမ်းတဲ့မွတ်စလင်15ဦးကိုအမ်းမြို့နယ်အတွင်းကဆက်စီကြီးရွာအုပ်စုအတွင်းမှာဇွန်လ20ရက်ဗုဒ္ဓဦးနေ့ကဖမ်းဆီးရမိခဲ့တယ်လို့အမ်းမျိုးမရဲစခန်းမှုဥမျိုးကြီးကပြောပါတယ်
။ကျောက်စကုံမတ်တရဒီနေ့ဆက်စီပြီးတော့ဆရာလေးရလို့ဆိုပြီးတော့ဇန်နဝါရီကိုဇန်နဝါရီကိုအမိပါတဲ့တိုးလန်းနေလာကြတယ်ဗျာ။ဆက်စီရလို့ဆက်စီနေလို့ပါဘူးဒီတော့နေလို့ပါတယ်ဗျာ။ဟိုလောကကလို့လောကကဥတွေကကြီးနေလို့
မနေ့ကဖမ်းလိုက်တဲ့မွတ်စလင်တွေဟာစစ်တွေမျိုးနဲ့ဗူဒီတော်မျိုးနယ်တွေကဖြစ်ပြီးရခိုင်ပြည်နယ်ကနေရန်ကုန်ကိုတော်လန်းတွေကနေဖြတ်ပြီးသွားကြတာဖြစ်တယ်လို့လည်းအမ်းမျိုးမစကားမှုကပြောပါတယ်။အမ်းမျိုးနယ်အတွင်းမှာ2022ခုနှစ်အတွင်းအခုလိုရခိုင်ပြည်နယ်ကနေပြည်မနဲ့တခြားပြည်ပနိုင်ငံတွေကိုထွက်သွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအမ်းမျိုးနယ်အတွင်းမှာဖမ်းမိတာ၄ကြိမ်ထက်မနည်းရှိသွားပြီလို့လည်းအမ်းမျိုးမရဲစခန်းမှုဦးမျိုးကြီးကပြောပါတယ်
။ဟောဒီလိုဆိုရင်တော့ဒီလိုဆိုရင်ကျွန်တော်ပြောရရင်းမစီလို့ရှိတော့ဘူးဗျာ။
ဘူဒူလီကဖမ်းမိတဲ့မွတ်စလင်တွေကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစီမံအပ်ထားတယ်လို့လည်းဦးမျိုးကြီးကပြောပါတယ်။ဖမ်းဆီးခံရတဲ့မွတ်စလင်တွေကိုဘယ်လိုဆောင်ရွက်ထားတယ်လဲဆိုတာသိရဖို့အမ်းမျိုးနယ်လာဝကတာဝန်ရှိသူကို VOE ကမေးမြန်းခဲ့ပြီးနဲ့ဖြေဆိုခဲ့တာမရှိပါဘူး။ဒီကနေ့နဲ့အတွင်းမှာအသွာအလာကန့်သက်ခံထားရတဲ့မွတ်စလင်တွေဟာသူတို့ရဲ့စာဝတ်နေရေးတွေပြည်ပနိုင်ငံတွေစီထွက်သွားဖို့မကြာခဏဆိုသလိုကြိုးစားနေရှိပါတယ်။အခုလိုလူကုန်ကူးတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကတချို့မြန်မာပိုင်နယ်ထဲမှာဖမ်းဆီးခံရတာရှိတယ်လို့အိန္ဒိယ၊ထိုင်း၊မလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာဖမ်းဆီးခံရတာမျိုးတွေလည်းရှိခဲ့ပါတယ်။ဒီကတည်းက2022ခုနှစ်အကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်ကနေတခြားပြည်တွင်းပြည်ပနိုင်ငံတွေစီထွက်ဖို့ကြိုးစားကြတဲ့မွတ်စလင်ယာနဲ့ချီဖမ်းဆီးခံရပြီးအဲ့ဒီထဲကတချို့လာဝကဥပဒေတွေနဲ့ထောင်ချခံခဲ့ရပါတယ်။အဲ့ဒါမပြည့်သေးတဲ့ကလေးတွေကတော့ပြန်လွတ်ပြီးခဲ့လို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြတော့ဖြစ်ပါတယ်။အခုတစ်ခါမှလည်းရခိုင်ပြည်နယ်ဘက်ကနောက်ထပ်သတင်းတစ်ပုဒ်ကိုဆက်ပြီးတော့ပြောပြခြင်းပါတယ်။